ဥရောပတမကရဲ့မြန်မာရှိကောင်စီပေါ်မှာဒဏ်ခတ်အေးအေးယူမှုအစ်စ်ကိုမြန်မာနိုင်ငံနဲ့လူခွင့်ချိုးဖောက်မှုတွေကိုစောင့်ကြည့်နေတဲ့အဖွဲ့တွေကကြိုးဆိုလိုက်ကြပါတယ်။နောက်ထပ်ချမှတ်လိုက်တဲ့အေးအေးယူဒဏ်ခတ်မှုတွေဟာလက်နက်ပွဲစားတွေနဲ့စစ်ကောင်စီအတွက်လက်နက်ထုတ်လို့ပံ့ပိုးရမှာတာဝန်ရှိသူတွေပေါ်မှာ American, Britain, Canada တို့ကနေချမှတ်ထားတဲ့အေးအေးယူမှုတွေကိုပံ့ပိုးပေးတာမျိုးဖြစ်ဖို့အတွက်အရေးကြီးတယ်လို့လူခွင့်အဖွဲ့တစ်ခုဖြစ်တဲ့ Justice for Myanmar ကပြောခွင့်ရမှတ်ရနာမောင်ကကြာစပရင်နဲ့ VOA ကိုပေးပို့တဲ့ကြေညာချက်မှာဖော်ပြပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့ Burma Campaign UK ရဲ့ကြေညာချက်တစ်ခုမှာလည်းဒီတစ်ခါဒဏ်ခတ်ပိတ်ဆို့မှုတွေကိုကြည့်ရင်လေရင်စီတင်သွင်းသူတွေလက်နက်ပွဲစားတွေရဲ့စစ်တပ်ရောင်းဝယ်လုပ်ငန်းတွေနဲ့မြန်မာစစ်တပ်ကတာဝန်ရှိသူတွေနဲ့သူတို့ရဲ့နဲ့ဆက်ဆက်သူတွေကိုအဓိကပြစ်မှတ်ထားဆောင်ရွက်တာတွေ့ရတယ်လို့ပြောပါတယ်။ဥရောပသက်မကရဲ့တနင်္လာနေ့ချမှတ်လိုက်တဲ့ဆက်ထမအကြိမ်မြောက်ဒဏ်ခတ်ပိတ်ဆို့မှုတွေမှာလူပုဂ္ဂိုလ်ကိုယ်နဲ့လုပ်ငန်းကြီး9ခုပါဝင်ပြီးတော့သူတို့ဟာမြန်မာနိုင်ငံရဲ့လူခွင့်ချိုးဖောက်မှုနဲ့အကြမ်းဖက်မှုတွေတိုးလာစေတာကြောင့်လို့ EU ကပြောပါတယ်။ Justice for Myanmar အဖွဲ့ကြီးညာချက်မှာတော့ EU ရဲ့ဒီခုနောက်ဆုံးဒဏ်ခတ်ပိတ်ဆို့သူတွေထဲမှာအောင်နိုင်ဦးစစ်တိုင်းအောင်နဲ့ကျော်မင်းဦးတို့နဲ့အတူ Dynasty International, International Gateway Groups နဲ့ Sky Aviator Company Limited တို့ပေါင်းပြီးဒီမြန်မာလက်နက်ပွဲစားတွေနဲ့ကုမ္ပဏီတွေဥရောပ Data Ring ကကုမ္ပဏီတွေနဲ့ဘယ်လိုချိတ်ဆက်ဆောင်ရွက်နေလဲဆိုတာကိုလည်းဖော်ပြထားပါတယ်။မြန်မာစစ်ကောင်စီဘက်ကတော့အခုဥရောပသမဂ္ဂဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးမှတ်ချက်တစုံတရာမပေးပါဘူး။